ကျမ်းမာတော်မူပါစသူတော်မောင်ရေဒီတပတ်ငါမင်းကိုပြောပြခြင်းနေတဲ့အကြောင်းအရာကတော့စတုဒ္ဓမန္တန်လို့ပြောနေကြတဲ့သတင်းမီဒီယာတွေနဲ့နိုင်ငံခေါင်းဆောင်တွေရဲ့ဆက်နွယ်မှုပါပဲသူတော်မောင်ရေမင်းမှတ်မိအောင်လားမသိဘူးရွေးကောက်ပွဲပြီးကစားရှုံနေသွားတဲ့ပြည်ခိုင်ပြိုးပါတီရဲ့ကိုယ်စားလှယ်အမတ်တယောက်ပြောသွားခဲ့တာလေဗါရဲမီဒီယာတွေအားလုံးကလည်းသူတို့ဘက်မှာမရှိကြဘူးတဲ့အင်းလေဟုတ်မှာပါသူတို့ပါတီရှုံနေရတဲ့အဓိကတရားခံကမီဒီယာတွေပဲဖြစ်ပါလိမ့်မယ်သူတို့ဒီလောက်တောင်ပြည်သူအကျိုးဆွမ်းဆွမ်းတမန်ဆောင်ရွက်ခဲ့ကြတာကိုပြည်သူတွေသိအောင်မီဒီယာတွေကမပန့်ဘူးမကူညီခဲ့ကြပေဘူးမဟုတ်လားဒါကတော့မီဒီယာတွေရဲ့အလွန်မှာပဲကွယ်အခုလိုအပြောင်းလဲတရက်ဖြစ်လာတဲ့အချိန်ဒီမှာမီဒီယာရဲ့ပန့်ဘူးကူညီမှုမီဒီယာရဲ့ကြိုးပမ်းအားထုတ်မှုနဲ့ပြည်သူတွေရဲ့အမှန်တကယ်ပြောင်းလဲကျင်တဲ့စိတ်အမှန်တရားကိုချစ်မြတ်နိုးတဲ့စိတ်ဟာအင်မတန်မှအရေးပါအရာရောက်ခဲ့တယ်ဆိုတာတော့ငင်းလို့မရပါဘူးငါတို့ဒီလိုမီဒီယာရဲ့အရေးပါအရာရောက်မှုကိုပြည်ခိုင်ပြိုးပါတီရဲ့အမတ်တွေနဲ့ပါတီဝင်တွေကလည်းသဘောပေါက်နေကြပါတယ်ဒါကြောင့်ဟိုညံကြီးရှင်ကဘယ်မီဒီယာမှသူတို့ဘက်ကယက်တီမပေးကြဘူးလို့ပြောလိုက်တာပေါ့ကွယ်။အင်းလေယက်တီပေးကြရအောင်ကလည်းသူတို့ကမှန်ကန်တာတွေကြီးပဲလုပ်ခဲ့ကြတာကိုမီဒီယာတွေရဲ့အမှန်တရားဘက်ကတမာတမတ်ကြကြယက်တီပေးမယ်ဆိုတဲ့ကိစ္စဟာသူတို့အတွက်အဟန့်အတားကြီးဖြစ်နေတော့တာသူတို့မသိလေရောသလား။မီဒီယာတွေကဘက်လိုက်ပြီးသူတို့မကောင်းကြောင်းတက်တက်ရေးခက်ပြောခဲ့ကြတာမဟုတ်မီဒီယာတွေလှုပ်ဆောင်ရမယ့်အလုပ်ကသာမှန်မှန်ကန်ကန်လှုပ်ဆောင်ခဲ့တာကိုနားမလဲတာကိုတော့အပတနာမိပါတယ်သူတော်မောင်ရယ်ဒါကိုပြန်ကြားရေးဝန်ကြီးဦးရဲထွတ်ကမီဒီယာတွေအနေနဲ့ခမရတို့ကိုယ်တိုင်ထောက်ခံတဲ့ပါတီအစိုးရအဖြစ်တာဝန်ယူရတဲ့အခါမှာအမှန်တရားကိုဝေဖန်ထောက်ပြနိုင်သလားမထောက်ပြနိုင်လားဆိုတာကိုပဲစောင့်ကြည့်ရမှာပဲဆိုပြီးမကြေမချမ်းပြောခဲ့သေးတယ်မဟုတ်လားအဘကတော့ပြောဖို့ကွာလို့ပဲမီဒီယာတွေဘက်ကနေပြန်ပြောလိုက်ချင်ပါတော့တယ်ခုပဲကြည့်လေ NLD ပြောရေးဆိုခွင့်ရှိသူနှစ်ယောက်တည်းကတယောက်နဲ့တယောက်အပေးယူမတဲ့နားလည်မှုလွဲနေတဲ့အကြောင်းကိုစာနယ်ဇင်းတွေမီဒီယာတွေကထောက်ပြနေကြပြီမဟုတ်လားမီဒီယာဆိုတာဘယ်တော့မှမျက်နှာမလိုက်တတ်ဘူးဆိုတာပြန်ကြားရေးဝန်ကြီးတယောက်အနေနဲ့သိဖို့ကောင်းခဲ့ပါတယ်ကွယ်နောက်ပြီးမီဒီယာတွေဆိုတာအခြားနိုင်ငံတွေမှာဂျာနီအဖွဲ့အစည်းအနေနဲ့အကျိုးပြုအဖွဲ့အစည်းအနေနဲ့အစိုးရကိုယ်တိုင်ကလေးလေးစားစားဆက်ဆံကြရတာဒီမှာတော့ဒီလိုမဟုတ်ဘူးဥပမာလက်ဗရန်ကျောင်းသားတပိတ်တုန်းကဆိုသတင်းယူဖို့စောင့်နေကြတဲ့မီဒီယာအဖွဲ့ကိုရက်တဖွဲ့ကအတင်းရိုက်နှက်အကြမ်းဖက်ခဲ့တာကိုကြည့်ပါလားမီဒီယာကိုသူတို့ရဲ့ရန်သူလို့သဘောထားခဲ့ကြတာလေ။နောက်ပြီးဌာနဆိုင်ရာတွေကလည်းမီဒီယာနဲ့ဆက်ဆံရတာကိုတရေအချောက်ခံရတယ်လို့ပဲကြောက်တတ်ကြတယ်မဟုတ်လားငါတို့။မီဒီယာတွေကတရင်ယူဖို့မေးမြန်းလိုက်ဖုန်းတွေပိတ်ထားကြတာပြောပိုင်ခွင့်ဖြေဆိုပိုင်ခွင့်မရှိဘူးဆိုပြီးရှောင်ထွက်သွားကြတာဟာအယုတ်ဆိုးလွန်းလာပါတယ်ကွယ်။အင်းလေသူတို့ကလည်းအပြစ်တင်လို့မရပြန်ပါဘူး။ဘာကြောင့်ဆိုမီဒီယာတွေနဲ့စကားပြောတဲ့အခါမှာတာဝန်ကတဲကြီးတာကိုစကားတစ်ခုခုလွန်သွားခဲ့ရင်ဖြစ်လာခဲ့တဲ့အကျိုးဆက်ကိုတောင်ဝင်ယူရမယ်ဆိုတဲ့စကားနဲ့ချိမ့်ချောက်ထားခဲ့တာကိုနောက်ပြီးဖြေပိုင်ခွင့်ပြောပိုင်ခွင့်ကိုလည်းကန့်သက်ခံထားရတာဖြစ်နိုင်ပါတယ်ကွယ်နိုင်ငံတနိုင်ငံမှာမီဒီယာလွတ်လပ်ခွင့်ဆိုတာတိတ်ပြီးအရေးပါပါတယ်ငါတို့ဒီမှာတော့မီဒီယာကိုရန်သူတို့သဘောထားပြီးဖိနှိပ်ချိန်ပိုးနေတာအခုထိရှိနေတော့မယ်မဟုတ်လားဖန်စီထောင်ချခံထားရတဲ့စာနယ်ဇင်းသမားတွေအခုထိထောင်ထဲမှာရှိနေသေးတယ်လေဒါကြောင့်လဲဒေါ်အောင်ဆန်းစုကြည်ကဥပဒေစိုးမိုးနဲ့ပတ်သက်လို့မီဒီယာလွတ်လပ်ခွင့်လဲလိုတယ်မီဒီယာလွတ်လပ်ခွင့်ရှိမှဥပဒေစိုးမိုးမှုကိုဖိမနိုင်မှာအမှန်ကိုအမှန်တိုင်းပြောတာကိုဗဇက်ပိတ်ထားတဲ့ဆိုတာဟာမီဒီယာလွတ်လပ်ခွင့်ကိုကန့်သက်တယ်ဆိုတာဟာနိုင်ငံရဲ့တိုးတက်မှုကိုကန့်သက်တာနဲ့အတူတူပဲလို့ပြောခဲ့တာပဲမဟုတ်လား။ဒါကြောင့်မီဒီယာဆိုတာပြည်သူတွေကိုသတင်းအမှန်ကိုတင်ပြတာအကျိုးရှိမဲ့သတင်းကိုတင်ပြတာပဲဖြစ်တယ်။သတင်းမှန်ပေမဲ့အကျိုးရှိလားအကျိုးမရှိဘူးလားဆိုတာကိုတော့သတင်းဌာနရဲ့တာဝန်ရှိသူတွေနဲ့စာနယ်ဇင်းအယ်ဒီတာတွေကစဉ်းစားသုံးသပ်ကြရမှာပေါ့ငါတူရဲ့ရုပ်ရှင်မင်းသားမင်းသမီးတွေရဲ့အတွင်းရေးကိုနိုင်နိုင်ချွတ်ချွတ်ရေးတာကာမအာတုစိအစွမ်းထက်ပုံနဲ့စေးအသုံးချနေရေးတာလုံးနဲ့တော့ဘလို့လို့ပြည်သူတွေလေးစားတဲ့အနေထားကိုရနိုင်မှမလဲငါတူဒါအပြင်ခုတက်လာတဲ့အစိုးရတက်လက်ထက်ကြရင်ပြည်သူချစ်တဲ့ခေါင်းဆောင်နဲ့ပြည်သူရွေးချယ်တင်မြှောက်လိုက်တဲ့အမတ်တွေဖြစ်ပေမဲ့လိုအပ်ချက်ရှိလာရင်ပြောစရာရှိလာရင်အရင်လိုပဲရဲရဲဝံ့ဝံ့ထောက်ပြပြောပြမဲ့မီဒီယာတွေရှိလာလိမ့်မယ်လို့တော့ငါယုံကြည်တယ်ဒူတော်မောင်ကြီးဒါကိုပြည်သူတွေကလည်းငါတို့တင်မြှောက်ထားတဲ့နိုင်ငံရေးခေါင်းဆောင်တွေကိုပြောရပါမလားဝိပန်ရမလားဆိုပြီးအလွယ်တကူအမျက်မထွက်စေချင်ဘူးဒါဟာအပြုသဘောဆောင်တဲ့လုံရက်တိုင်းပြည်တိုးတက်ရတိုးတက်ကြောင်ဆွေးနွေးတာပဲလို့ပဲနားလည်ပေးစီချင်တယ်ဒါမှလည်းဘဲမလိုက်ပဲမှန်တရားဘက်ကယက်တီတဲ့မီဒီယာရဲ့အကျင့်သီလကိုဂုံပြူရရောက်ပေးလိုက်မယ်မီဒီယာတွေဘက်ကလည်းဒီကျင့်ဝတ်ကိုစောင့်ထိန်ဖို့ပို့ပြီးလိုလာလိုက်မယ်လို့အဘတော်ထင်တာပါပဲတူတော်မောင်ကြီးစစ်အာဏာရှင်တွေလက်ထက်တုန်းကအစိုးရကိုထောက်ပြဝေမန်တဲ့မီဒီယာတွေကိုလူမှုကွန်ရက်တွေကနေအောက်လန်းကြီးနဲ့တိုက်ခိုက်တာအနှောက်ယှက်ပေးတာပြန်ပလူနေမှုဘဝကိုလုံခြုံမှုမရှိအောင်လုပ်ခဲ့တာတွေရှိခဲ့တယ်မဟုတ်လားအခုတော့ဒီလိုအဖြစ်မျိုးတွေရှိလာတော့မယ်မဟုတ်ဘူးလို့အဘတော့ညှော်လင့်ရတာပဲတူတော်မောင်ကြီးကဲတူတော်မောင်ကြီးဒီတစ်ပတ်တော့ဒီလောက်ပဲကွယ်မ မင်းလဲအရင်ငါစီစပြန်ရေးပါဦးမင်းရဲ့စာကိုမျှော်နေမယ်ချစ်လက်စွာတော့မင်းရဲ့အဖစန်နေဦး